တနင်္လာနေ့မွန်လွဲပိုင်းကအင်ဖြူရောနားမှာတနက်ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်သမ္မတဒေါ်နယ်ထရမ့်ဟာတင်းစားရှင်နမင်းကိုခဏရက်ခဲ့ပြီးတော့သူ့ရဲ့ကိုယ်ရေးလုံခြုံရေးတပ်ပြည်ရဲ့အဆောင်အချက်ကိုခံယူခဲ့ရပါတယ
်။ But there was an actual shooting and
မင်းနေနေအကြမှာတော့တင်္လာခံတင်းစားရှင်နမင်းကိုပြန်ရောက်လာပြီးအင်ဖြူရောနီးတနက်ပြစ်ခတ်မှုဖြစ်ပွားခဲ့ကြောင်းနဲ့လူတယောက်ကိုဆေးရုံတင်လိုက်ရကြောင်းပြောပါရယ်အသက်52နှစ်အရွယ်ရှိတဲ့လူတယောက်ဟာတက်တော်ဆောင်ကိုရီးလုံချုံရေးတက်ဖွဲ့ဝင်တဦးစီကိုချင်းကပ်ပြီးတော့သူ့မှာလည်းနေရှိတယ်လို့ပြောကြောင်းအဲ့ဒီနောက်တစ်ထွက်သွားပြီးတော့အင်ကြီးတွေကတစုံတစ်ခုထုတ်တဲ့ဟန်ပြူရာကြောင်းလုံချုံရေးတက်ဖွဲ့ဝင်တဦးကပြစ်ခတ်ခဲ့ရကြောင်းလဲကိုရီးလုံချုံရေးတက်ဖွဲ့အကြီးအကဲထောက်မဆူလီဗန်ကပြောပါတယ်အဲ့ဒီလူမှာတကယ်လည်းနေရှိမရှိအသေးစိတ်ပြောကြခြင်းတော့မရှိပါဘူးပြစ်ခတ်မှုက18လမ်းနဲ့ Pennsylvania Avenue လမ်းကြောင်းမှာဖြစ်ပွားခဲ့တာပါ။အဲ့ဒီနေရာကအင်ဖြူရနာအများပြည်သူသွားလာနိုင်တဲ့နေရာနဲ့ကန့်သက်ထားတဲ့နေရာနှစ်ခုစုံတဲ့နေရာလေးဖြစ်ပါတယ်။လူမျိုးကြီးတပ်ဖွဲ့ဝင်တွေကအနည်းငယ်ရှင်းပြောင်းပြောပြီးမှတင်းစားရှင်းလင်းပွဲပြန်မဆစေရအကြောင်းမရှိဘူးလို့မြင်မိကြောင်းသမ္မတ Trump ကပြောခဲ့ပါတယ်ရှင်။